နှစ်ဖက်စီအတင်းမာနေတဲ့ကြားပြည်နယ်ဒေသခေါ်ကင်းပြည်နယ်လွိုက်ကော်မြို့နယ်အတွင်းမှာစစ်ကောင်စီဘက်ကလက်နက်ကြီးတွေနဲ့ပစ်ခတ်မှုကြောင့်မနေ့ကအရသားတွေထိခိုက်မှုရှိနေပါတယ်အခုတလောကြီးကြီးမားမားတိုက်ပွဲတွေမရှိပေမဲ့စစ်ကောင်စီဘက်ကလက်နက်ကြီးတွေနဲ့အရသားတွေရှိတဲ့နေရာတွေကိုပစ်ကတ်သလိုအခုရက်ပိုင်းလွိုက်ကော်ဘော်လခဲဘက်ကိုစစ်ရဲရင်နေနဲ့နေ့စဉ်လိုလိုလက်နက်ခဲယမ်းတွေရိတ်ခါတွေပို့ဆောင်နေတဲ့အကြောင်း KNDF ကလည်းပြောဆိုပါတယ်ဒီအကြောင်းသတင်းပေးပို့ထားတာကိုတော့ကိုငိမ့်ချန်းကပြောပြမှာပ
ါကြားပြည်နယ်လို့ခေါ်တဲ့ကရင်ပြည်နယ်တစ်ခွင်မှာနှစ်ဖက်အပြန်အလှန်ပစ်ခတ်မှုတွေတိုက်ပွဲကြီးကြီးမားမားတွေမရှိပေမဲ့စစ်ကောင်စီဘက်ကလက်နက်ကြီးတွေအသုံးပြုပြီးအမြဲတမ်းပြစ်ခတ်နေတာလို့ကင်းဒီအမျိုးသားများကာကွယ်ရေးတပ် KNDF ပြန်ကြားရေးတာဝန်ခံတို့ကပြောပါရယ်ဒါအပြင်တိုက်ပွဲတည်ငြိမ်နေတဲ့အခုရက်ပိုင်းမှာစစ်ကောင်စီတပ်တွေဟာလွိုက်ကော်ဘော်လခဲဘက်ကိုစစ်ရဟတ်ယာဉ်တွေအသုံးပြုပြီးလက်နက်ခဲယမ်းတွေနဲ့ရိတ်ခါတွေပို့ဆောင်နေတယ်လို့ယူဆရတဲ့အကြောင်းတရက်ကို3ချိန်ထပ်မနေစစ်ရဟတ်ယာဉ်တွေတွာလာလှုပ်ရှားနေတယ်လို့ KNDF ပြန်ကြားရေးတာဝန်ခံတို့ကပြောပါရယ်ဒီ
စီရောကျွန်တော်တို့တပ်ဖွဲ့ကောင်ရှိတယ်ဗျအဲ့ဒါဟိုစစ်ကျင်းမှုကနည်းပဲပေါ့စစ်ကောင်ကတော့ပုံမှန်ပေါ့ဗျပုံမှန်ကဒီလိုနဲ့ဒီတစ်ခါရရှိတယ်ပေါ့ဒီရက်ပိုင်းမှာတော့စစ်ကောင်စီကရဟယင်းတွေသုံးမှလက်နက်ခဲယမ်းရိတ်ခါတွေပို့ဆောင်နေတဲ့ဒုံစားတော်ကလေးအကောင်နဲ့ဘောခဲကိုကြောက်ကြံနေစဉ်ဒီကလောက်နေပေါ့နော်အဲ့ဒါတော့မရှိဘူးဆိုမနေ့ကတော့ကျွန်တော်တက်ဆွဲတော့မရှိဘူးသူတော်လည်းပဲစစ်ကောင်စီကလည်းမလာနိုင်ဘူးကြာနေရှိတယ်ဒီကတော့လည်းကောင်းတော့
စစ်ကောင်စီတပ်တွေရဲ့လက်နက်ကြီးတွေနဲ့ပစ်ခတ်မှုကြောင့်ဖေဖော်ဝါရီလ22ရက်မနေ့ကလွိုက်ကော်မြို့နယ်ကြောက်ကြီးရွာဘက်မှာအရဲသားတအူထိခိုက်ဒဏ်ရာရခဲ့တယ်လို့ KNDF ကပြောပါရယ်အဲ့ဒီရွာတဝိုက်မှာတိုက်ပွဲဖြစ်တာမရှိဘူးလို့လည်း KNDF ကအတည်ပြုပါရယ်မနေ့ကညနေ 3:00 လောက်မှာအသက်50အရွယ်ဦးအောင်ဖေဟာတောင်ရာကပြန်လာရင်ကြောက်ကြီးရွာတရားအနားမှာလက်နက်ကြီးကြီးကြားရောက်ပေါက်ကွဲလို့ညာဘက်တင်ပါကြီစထိမှန်ပြီးဒဏ်ရာရခဲ့တဲ့အကြောင်းနဲ့ဒဏ်ရာရခဲ့တဲ့လူနာကိုလွိုက်ကော်ဆေးရုံကြီးကိုကူညီပို့ဆောင်ပေးခဲ့တယ်လို့ရွှေလွိုက်ကော်ပရဟိတအသင်းကလူမှုကွန်ရက် Facebook စာမျက်နှာမှာဓာတ်ပုံနဲ့တကွာဖော်ပြထားပါတယ်စစ်ကောင်စီတပ်တွေဟာစစ်မြေပြင်မှာသာမကအရဲသားပြည်သူတွေနေထိုင်တဲ့နေရာတွေကိုလည်းလက်နက်ကြီးတွေနဲ့တောက်လျှောက်ပစ်ခတ်နေတယ်လို့ဒေသခံတွေကပြောပါတယ်စစ်ကောင်စီတပ်တွေဟာပြစ်မှတ်မခွဲကြဘဲအရဲသားတွေကိုပါတိုက်ခိုက်နေတာလို့KNDF ပြောခွင့်ရကပြောပါတယ
်ဘယ်နဲ့ဒီနေ့ပြည့်တဲ့ရွာလေးထပ်ပါတော့တက်ဖို့ဖြစ်တာမရှိဘူးဗျတက်ဖို့ဖြစ်တာမရှိဘူးအစ်ကောင်စီကအထက်တက်ပြင်ရပုံနေကြတော့ဖြစ်ပြီးလို့ရှိတဲ့ဖက်တွေရတော့ဒီဘယ်နဲ့ဒီပြရရှိတယ်တော်တော်လေးအထက်မှာရှေ့တန်းနေနေပြောင်းသွားတော့ဒီကဲတက်ခွေးနေနေတယ်မှာလဲကျွန်တော်တို့အထက်တက်ချက်နောက်စ်ကောင်စီရဲ့တက်တက်ချက်မှာကျွန်တော်တို့ဖယ်ရလောက်ရှာနေရတယ်ပေါ့နော်ထိုရှာရင်လည်းလည်းနေရီဖြစ်တယ်မှုဖြစ်တယ်လာပါပဲဟုတ်တက်ဖို့ဆိုနေတယ်ဘယ်နဲ့ဒီပြရတော့တက်ဖို့ဖြစ်တဲ့နေရာကိုပြူပြတာမျိုးမဟုတ်ဘူး
လက်တလောလက်နှက်ကြီးနဲ့ပြစ်ခတ်မှုတွေစီးရဟဲ့ရင်နဲ့ထောက်ပို့မှုတွေနဲ့ပတ်သက်လို့တော့စစ်ကောင်စီဘက်ကတစုံတရာထုတ်ပြန်တာမရှိသေးပါဘူးတိုက်ပွဲတည်ငြိမ်နေတဲ့ဘက်မှာရွာသူရွာသားတချို့နေရပြန်နေကြပေမဲ့လက်နှက်ကြီးပြစ်ခတ်တံတွေကြားနေရသေးပဲလို့လွိုက်ကော်နယ်ကုန်းတာရွာခံတူကပြောပါရယ
်ခုလိုဆိုတော့သတ်ဆွေသားရရှိကြည့်ရပါလို့တမဲချင်းနေရောညီနေတိခကြတော့ရွာထိမှာရောပြန်နေလို့ရပါပြီ။ရွာထိတ်ကတောင်မှလည်းရှိရပါတော့။ရွာအောက်မှာဆိုလည်းဆောင်းကန်းမှာသူတို့သတ်ဆွေခန်းနေတော့ပဲပေါ့နော်။ဒီတမတော့အကြမ်းမှာရောနေနေနေရတော့ပေါ့။ဒီမတော့ကနာဆင်နေရပါတော့တကယ်လို့အတန်ရွာပေါ်ဖက်ကြမ်းလဲဆိုတော့ဒီမတော့ကရေဖို့တော့အဆင်သင့်တော့ပြင်ထားရပါတော့။တကယ်လည်းနဲ့ GPS တရောကြနေရပါတော့တမဲကျမတို့လဲတော့နားယူသွားခဲ့တော့ရွာထဲတော့မတားခဲ့တော့ကျမတို့လော့ဆေရွာထဲမှာတော့နေနိုင်သေးတော့
ကင်းနီပီနယ်တခွင်မှာစစ်ကောင်စီတပ်ရဲ့နှိတ်ကွန်းမှုတွေကြောင့်စီရေးပရိပခတွေဖြစ်ပွားလာတာနှစ်နှစ်ကျော်ရှိသွားပါပြီတိုက်ပွဲကြောင့်တိမ့်နဲ့ချီတဲ့စစ်ပြေးဒုက္ခတွေတွေလည်းအခုချိန်ထိအိုးအိမ်ဆွန့်ခွာဘေးလွတ်ရာကိုတင်းရှောင်နေရပြီးစားရေးတောက်ရေးဆေးဝါးစတဲ့အကူအညီတွေလိုအပ်နေဆဲဖြစ်ပါတယ်ခင်ဗျာ